ဂျမရောမူပါဇတူတော်မောင်ရေနာမည်ကျော်ရုရှားကဗျာဆရာကြီးလီယိုတော်စတိုင်းကပြောခဲ့ဘူးတယ်လူတိုင်းကဗာကြီးကိုပြောင်းလဲဖို့စဉ်းစားကြပေမဲ့ဘယ်သူမှကိုယ့်ကိုယ်ကိုပြောင်းလဲဖို့မစဉ်းစားတတ်ကြဘူးတဲ့ကိုယ့်ကိုယ်ကိုပြောင်းလဲဖို့စဉ်းစားကြတဲ့အခါမှာအသေးဖွဲကလေးတွေကစလို့စိတ်ထဲမှာသတိကပ်ပြီးပြောင်းလဲဖို့အရေးကြီးပါတယ်စီကဲမဲ့သူတချို့ရဲ့လိုရကြောင့်ရန်ကုန်မြို့ဘဘဲတန်းမြို့တွေက28လမ်းနောက်ဖေးလမ်းကြားမှာဖွင့်ထားတဲ့ပန်းဥယျာဉ်လေးကိုပိတ်လိုက်ရတယ်ဆိုတဲ့အကြောင်းပြီးခဲ့တဲ့ရတတဘက်ကသတင်းတွေထဲမှာဖတ်လိုက်ရတယ်အဲ့ဒီ28လမ်းနောက်ဖေးလမ်းကြားမှာဖွင့်ထားတဲ့ဥယျာဉ်နဲ့ကလေးတွေကစားတဲ့နေရာကလေးဟာအစိုးရတစ်တက်လာပြီးနောက်ပိုင်းမြို့တွင်6မြို့နယ်အမိုက်ကင်းစင်ရေးအတွက်ဒိုးအိမ်အဖွဲ့အစည်းကဒေါ်လာ2000ကျော်အကုန်ကျခံပြီးဆောက်လုပ်ပေးခဲ့တာပါသူတို့ကအမိုက်ကင်းစင်မိုးနဲ့ပြည်သူတွေအနားယူအပန်းဖြေနိုင်ဖို့ရည်ရွယ်ခဲ့ပါတယ်အဲ့ဒီဥယျာဉ်ကလေးကိုစပြီးအကောင့်ထဲပေါ်တော့ရက်ွက်နေပြည်သူတို့ချို့ကလည်းစိတ်ပါလက်ပါဥပပေါင်းကူညီခဲ့ကြပြီးတန်ရှိရေးလုပ်ကြနိုင်ငံစည်းရေးပကြီးတွေခြေကြကလေးတွေကစားဖို့အတွက်ကစားစရာလေးတွေဖန်တီးပေးကြနဲ့တကယ့်ကိုစိတ်ချမ်းသာစရာနောက်ဖေးလမ်းကြားလေးတစ်ခုအနေနဲ့အသွင်ပြောင်းလဲနိုင်ခဲ့ကြပါတယ်။အစိုးရကလည်းတတ်နိုင်တဲ့ဘက်ကနေပူးပေါင်းကူညီခဲ့ကြပါတယ်။အစပထမကတော့စိတ်ချမ်းပြည့်ဝနောက်ဖေးလမ်းကြားဥယျာဉ်ကလေးဖြစ်ခဲ့ပေမဲ့စီကံမဲ့သူတွေတချို့ကြောင့်အခုခါမှာဒီဥယျာဉ်ကလေးပိတ်ထားလိုက်ရပါပြီ။တိုက်ခန်းအပေါ်တန်းမှာနေတဲ့လူတွေရဲ့စီကံမဲ့ပြစ်ချလိုက်တဲ့အမှိုက်တရိုက်တွေကြောင့်ရုပ်ပြက်ဆင်းပြက်ဖြစ်ခဲ့ရပါပြီငါတူ။အစိုးရတစ်တက်လာပြီးနောက်ပိုင်းမြို့ရင်း6မြို့နယ်ဖြစ်တဲ့ဘဘဲတန်း၊လာတာ၊ကြောက်တရာ၊လမ်းမတော်ဘုတ်ထောင်မြို့နယ်တွေအပြင်အလုံးမင်္ဂလာတောင်ညွန့်ဗဟန်စံကြောင်စတဲ့မြို့နယ်တွေမှာပါနောက်ဖေးလမ်းကြားတန့်ရှင်းရေးအတွက်မြို့တော်စီပင်သားယာယီကော်မတီကတန့်ရှင်းရေးဝန်ထမ်းတွေစုပေါင်းပြီးစ조사လှုပ်ဆောင်ပေးခဲ့ကြပါတယ်ဒီလိုနန်းစော်ညစ်ပတ်နေတဲ့အမှိုက်တွေကိုတန်နဲ့ချီပြီးတန့်ရှင်းရေးဝန်ထမ်းတွေကတင်းစီရှင်းလင်းနေတဲ့အချိန်မှာပဲကိုချင်းစာတရားနယ်ပါပြီးစီမဲ့ကမ်းမဲ့လှုပ်တတ်တဲ့လူတချို့ကအမှိုက်တွေကိုတိုက်ခန်းပေါ်ကနေတပုတ်ပုတ်ပြစ်ချနေကြပါတဲ့ငါတူဘယ်တော့တောင်ရှက်ဆရာကောင်းလိုက်တဲ့လောက်ရမျိုးလဲဆိုတာလောက်ရကြသူတွေသဘောမပေါက်ကြပါလိမ့်တချို့တန်ရှင်ရေးဝန်ထမ်းတွေကိုပေါ်တော့အညစ်အကြေးတွေပြစ်ချတုံချကြပါတယ်။ကဘာပေါ်မှာရင်ကျေးတိမ်မွေးပြီးအင်မတန်ဖော်ရွေပါတယ်လို့နာမည်ကြီးတဲ့ငရုတ်လူမျိုးတွေရဲ့အပြုမူဟာအင်မတန်မှရှက်စရာကောင်းတဲ့အနေအထားရောက်နေပါပေါ့လားလို့စိတ်မကောင်းခြင်းကြီးစွာနဲ့သိလိုက်ရပါတယ်။အခုလက်ရှိမှာရန်ကုန်မြို့တမြို့လုံးရဲ့တရက်စွန့်ပစ်တဲ့အမှိုက်တန်ချိန်ဟာ2800ကျော်တောင်ရှိတယ်။အပုတ်အသူအကြီးအရွယ်တွေနဲ့ညစ်ပတ်နန်းဆော်နေပြီးဘယ်သူမှမလုပ်ချင်တဲ့အလုပ်ကိုလုပ်နေကြရရှာတဲ့အောက်ခြေတန်ရှင်းဝန်ထမ်းတွေရဲ့ဘဝကိုငါတို့ကိုချင်းစာနာတက်ကြဖို့လဲလိုပါတယ်။ဒါအပြင်စီကန်းရှိဖို့လဲလိုပါတယ်။အမိုက်ကောက်တာရှက်စရာမဟုတ်အမိုက်ပြစ်တာတာရှက်စရာပါလို့ရေးထားတဲ့စကလုံးတွေရဲ့အတိတ်ပဲကိုတိတိချာချာပြန်စင်းစားတက်ဖို့လဲလိုပါတယ်။ခုဆိုရင်ရန်ကုန်မြို့တမြို့တည်းသာမဟုတ်အနေနဲ့အရရမှာပါအမိုက်ပြဿနာတစားနဲ့တစားကြီးထွားလာနေပါပြီ။ဆက်ဆဲငပလီချောင်းသာငွေဆောင်တို့လိုလှပတဲ့အပန်းဖြေကမ်းကြီးနေရာမျိုးမှာအလဲပက်ရောက်လာတဲ့သူတွေစီးမဲ့ကမ်းမဲ့ပြစ်ထားခဲ့တဲ့အမိုက်တရိုက်တွေကြောင့်ကန်းကြီးရဲ့တဘာဝအလှတရားတွေပျက်စီးမဲ့အနေအထားနဲ့ကြုံတွေ့နေကြပါပြီ။အရင်ကလူသိနေခဲ့ပြီးနောက်ပိုင်းတဘာဝအလှတရားတွေကြောင့်လူသိများလာခဲ့တဲ့ကြုံထော်ရေတကွန်၊လမ်းမဆက်တော်ရေခက်ခဲတဲ့ဂေါ်ရင်ဂျီကန်းကြီးတို့လိုနေရာမျိုးဆိုရင်လည်းအမိုက်ပြဿနာနဲ့စပြီးရင်ဆိုင်လာကြပါပြီ။ဒါဟာတာဝန်ယူစိတ်ကင်းမဲ့တဲ့စီးမဲ့ကမ်းမဲ့ပြုမှုတတ်တဲ့ငါတို့ပြည်သူတချို့ကြောင့်ဆိုတာငင်းမရပါဘူး။ဒီလိုပဲလူသွားလူလာနေပါတဲ့နေရာတချို့မှလည်းနောက်ပိုင်းလူသိများလာပြီးအလဲပက်များလာတဲ့အခါမှာအမိုက်ပြဿနာတွေနဲ့ရင်ဆိုင်လာကြရတယ်။ချင်းပြည်နယ်ဘက်မှာအရင်ကလူသိနေခဲ့ပြီးနောက်ပိုင်းလူသိများလာတဲ့ရေကန်ကြီးတကန်ရှိတယ်။အိန္ဒိယနဲ့မြန်မာနယ်စပ်မှာရှိခဲ့တာပါ။တဘာဝလျောက်ဖြစ်ပေါ်နေတဲ့အသေးပုံရေကန်ကြီးပေါ့။ဒေတာအခေါ်ပေါ်ကတော့ Reach ရေကန်ကြီးလို့ခေါ်ပါတယ်။အခုအဲ့ဒီရေကန်ကြီးဟာပြီးခဲ့တဲ့နှစ်သစ်ကူးကာလကလာရောက်လည်ပတ်တဲ့သူတွေစွန့်ပစ်ခဲ့တဲ့အမှိုက်တရိုက်တွေနဲ့အရက်ပလင်းကွန်တွေကြောင့်ကံရဲ့တဘာဝအလှတွေထိခိုက်ပျက်စီးလာနေပါပြီဆိုပြီးဒေတာကန်တို့ကပြောထားတာကိုဖတ်လိုက်ရပါတယ်။ဒါအပြင်မြန်မာနိုင်ငံသားတွေအထွတ်မြတ်ထားတဲ့ကြိုက်ထီးယိုးဖျားမှလည်းလာရောက်ဖျားဖူးတဲ့သူတွေစီးမဲ့ကမ်းမဲ့ဆွန့်ပစ်ခဲ့တဲ့အမှိုက်တွေဟာတန်နဲ့ချီပြီးရှိနေပြီးကြီးမားတဲ့ပြဿနာတစ်ခုအနေနဲ့ရင်ဆိုင်နေရကြောင်းလည်းသိရပါတယ်။တခါကနိုင်ငံသားတယောက်ငရုနိုင်ငံနဲ့ပတ်သက်ပြီးပြောခဲ့တာလေးအမှတ်ရနေတယ်။သူကပြောတယ်မင်းတို့နိုင်ငံရဲ့ဘယ်နေရာကိုပဲကြည့်လိုက်ကြည့်လိုက်ညစ်ပတ်နန်းစော်ပြီးတောင်လူပုံနေတဲ့အမှိုက်ပုံကြီးတွေရှောင်မလွဲပါပဲတဲ့။ဒါဟာငရုနိုင်ငံကိုအင်မတန်မှဂုံတိတ်ခါကြဆင်းပြီးအရှက်ရစေပါတယ်။အထူးသဖြင့်လူနေထူထပ်ပြီးမြန်မာနိုင်ငံရဲ့မြို့တော်ဖြစ်တဲ့ရန်ကုန်မြို့မှာမျိုးရဲ့ဂုံကြက်တွေကိုထိခိုက်နေစေတာအမှိုက်တွေပါပဲ။နေရာတော်တော်များများမှာအမှိုက်တွေတောင်လူပုံနေပါတယ်။နောက်ဖေးလမ်းကြားတွေထဲမှာစီးကမ်းမဲ့ပြစ်ချထားတဲ့အမှိုက်တွေကြောင့်ညစ်ပတ်နန်းစော်နေပါတယ်။ငါတို့ပြည်သူတွေအမှိုက်ပြစ်တာကိုရှက်စရာအပြုတ်မှုတစ်ခုလို့တိကျရအောင်ပါ။မျိုးတော်စီပင်ကလည်းလူတွေအမှိုက်စွန့်ရလွယ်ကူအောင်အမှိုက်ပုံးတွေအမှိုက်ပြရမဲ့နေရာတွေကိုလုံလုံလောက်လောက်ဖန်တီးပေးပြီးအချိန်မှန်မှန်အမှိုက်တွေကိုတင်စီပေးဖို့လိုပါတယ်။ဒါအပြင်စီးကမ်းမဲ့အမှိုက်ပြစ်သူတွေကိုထိထိရောက်ရောက်စံမူနာပြအရေးယူပေးဖို့လည်းတိုက်တွန်းပါတယ်။ငါတို့နိုင်ငံကြီးသားပိသားကြအောင်ပါအမိုက်ကောက်တာရှက်စရာမဟုတ်အမိုက်ပြစ်တာသာရှက်စရာဆိုတာကိုပါတိကျရအောင်ပါလို့ပြောရင်းဒီတစ်ပတ်ညှိကုန်းချုပ်လိုက်ပြသည်မင်းလဲအရင်ငါးစီစပြန်မှာ ချစ်လာစွာသောမင်းရဲ့အဘစန်နီဦး